အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကသူသမ္မတတာဝန်စပြီးတော့တရားဝင်ယူရဲ့ပထမနေ့မှာပဲပစိဖိတ်သမုဒ္ဒရာရပ်ဝင်နိုင်ငံတွေအကြားလွတ်လပ်စွာကုန်သွယ်ခွင့်သဘောတူစာချုပ် TPP ကနေအမေရိကန်ပြည်ထောင်စုနှုတ်ထွက်ကြောင်းကိုတရားဝင်အကြောင်းကြားစာထုတ်ပြန်မယ်လို့ပြောလိုက်ပါတယ်။ဒါဟာအမေရိကန်နိုင်ငံသားပထမဦးစားပေးဆိုတဲ့သူ့ရဲ့ပြောဆိုချက်အပေါ်မှာအခြေခံပြီးတော့ဆောင်ရွက်မဲ့ကိစ္စရပ်တွေကတခုဖြစ်ပါတယ်။ TPP သဘောတူစာချုပ်ဟာအမေရိကန်ပြည်ထောင်စုအထွတ်အမြတ်ဆုံးတစ်ခုဖြစ်လာနိုင်တယ်လို့ Mr. Trump ကတနင်္လာနေ့ YouTube မှာတင်ထားတဲ့ Video File တစ်ခုမှာပြောထားတာပါ။TPP ကိုလက်ခံမဲ့အစားအမေရိကန်မျိုးပေါ်မှာအလုပ်အကိုင်တွေနဲ့ဆက်ရုံလုပ်ငန်းတွေပြန်ပြီးတော့စောင့်ခြင်းပေးနိုင်မယ်။ပြတာတဲ့နှစ်နိုင်ငံချင်းအလိုက်ကုန်သွယ်ရေးသဘောတူညီချက်တွေရယူဖို့ကသာဆင့်ဆက်ညီနိုင်မယ်လို့ Trump ကပြောပါရယ်။သူ့ရဲ့ရွေးကောက်ပွဲမဲဆွယ်လှုပ်ရှားမှုကာလတစ်လျှောက်မှာလဲ Trump ကအာရှပစိဖိတ်နိုင်ငံ12နိုင်ငံသဘောတူလက်မှတ်ရေးထိုးထားတဲ့ TPP ကိုစတင်တယ်လို့ကနေဒါနဲ့မက္ကဆီကိုနိုင်ငံတွေပါဝင်တဲ့မြောက်အမေရိကနိုင်ငံများလွတ်လပ်စွာကုန်သွယ်ခွင့်သဘောတူညီချက် NAFTA ကိုလည်းလက်မှတ်ခံပါဦး။သူအနေနဲ့ဆက်ဆက်ကြည့်နိုင်တာတွေလုပ်ပြီးအမေရိကန်ပြည်ထောင်စုအတွက်အကျိုးရှိမဲ့သဘောတူညီချက်အစ်စ်တွေရယူနိုင်အောင်လုပ်သွားမယ်လို့ Trump ကပြောပါရယ်။အာရှပစိဖိတ်နိုင်ငံတွေအားလုံးအတွက်တရားဝါပြောရေးအလုပ်ကိုင်ခွင့်လန်းတွေရရှိရေးနဲ့ရေရှည်တည်တဲ့တဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေရရှိရေးဆိုတဲ့ဆောင်ရွက်ရည်ရွယ်ချက်တွေနဲ့ TPP သဘောတူညီချက်ကိုဒီနှစ်ဖေဖော်ဝါရီလကပဲဒီသက်ဆိုင်ရာနိုင်ငံတွေကဝန်ကြီးတွေကလက်မှတ်ရေးထိုးခဲ့ကြတာပါရှင်။